ကောင်စီကိုအာဆီယံတင်းရဲ့ပူးရဲစီလေ့ကျင့်မှုတွေမှာလက်မခံဖို့အရှိတောင်အာရှဒေသကလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အာဆီယံတင်းဝင်နိုင်ငံတွေရဲ့အကြံဖက်ဝါဒတံပြန်တိုက်ခိုက်ရေးပူးရဲစီလေ့ကျင့်မှုတွေကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလထဲမှာကျင်းပဖို့စီစဉ်နေချိန်မှာပဲအာဆီယံလွှတ်တော်အမတ်တွေရဲ့ဝေဖန်မှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာအရေးကိုဖြည့်ဆည လည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘရန်ကကြေညာချက်မှာပြောဆိုထားပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးအတွက်ရည်ရွယ်တဲ့ဒီပူးတွက်စည်ရေးလှည့်ကျင့်မှုတွေမှာဒီမိုကရေစီနီးကျရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ MUG ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာကတော့စိတ်ပျက်စရာဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်5ရက်ကိုချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထည့်ဖော်တာမရှိတာကြောင့်ဒေသရင်းနဲ့နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်ရှင်